ဆက်လက်ပြီးတော့ရခိုင်ဘက်ကအခြေအနေတချို့ကိုဆက်ချင်ပါတယ်။ရခိုင်တပ်တော်အေးအေးထိန်းချုပ်ဖို့တာဆူနေတဲ့ရခိုင်ပြည်နယ်အတွင်းဘလို့အခြေအနေဘလို့အလားအလာမျိုးတွေရှိနေပါသလဲ VOA ကစောင်းပါတပုတ်ကိုကိုရန်နိုင်နဲ့ဒေါခင်မျိုးသက်တို့ကပြောပြပေးကြမှာပါခင်ဗျာ
။မြန်မာနိုင်ငံမှာအနာသိမ်းထားတဲ့စစ်တပ်ဟာနိုင်ငံတဝန်းကဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေတိုက်ပွဲတွေနဲ့အလုံးရှုံနေချိန်မှာနိုင်ငံနောက်ပိုင်းကရခိုင်ပြည်နယ်မှာတော့ဒေသခံခေါင်းဆောင်တွေဟာပြည်နယ်တွင်းမှာထိရောက်တဲ့အုပ်ချုပ်ရေးနဲ့လုံခြုံရေးပြည်နိုင်တဲ့သူတွေအဖြစ်သူတို့ကိုသူတို့တိဆောက်လာနေကြသလိုသူတို့ဟာစစ်ကောင်စီတပ်ပို့ပြီးတော့တာလွန်ကောင်းမွန်သူတွေဖြစ်တဲ့ဆိုပြီးအနေဆုံးတော့မွတ်စလင်တချို့ကိုဆွဲဆောင်စီးရုံနေကြပါတယ်။ဒါမဲ့လည်းဒီအခြေအနေကရခိုင်ပြည်နယ်အတွင်းမှာရှိတဲ့တခြားမွတ်စလင်အချို့အတွက်တော့စိုးရိမ်စရာအနေအထားဖြစ်လာနေပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2019တုန်းကစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်တာကြောင့်အိမ်မှာရှိတဲ့ရွန်ဂျာမွတ်စလင်9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။
ပြီးခဲ့တဲ့ February 1ရက်နေ့မှာစစ်တပ်ကအာဏာသိမ်းချိန်ကအစပြီးနိုင်ငံတော်မှာဆက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့ဒုရုအုံကြွမှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာတော့လက်နက်ကင်တိုက်ပွဲတွေပါဆက်ပြီးတော့ဖြစ်လာခဲ့တာပါ။ရခိုင်ပြည်နယ်ထဲမှာတော့အတော်လေးကိုငြင်းငြင်းချမ်းချမ်းနဲ့ရှိနေခဲ့တာဖြစ်ပါတယ်။ဒီအခြေအနေတွေကြောင့်ကိုပိုင်အုပ်ချုပ်ခွင့်အတွက်တောင်းဆိုတိုက်ပွဲဝင်နေတဲ့အေးရခိုင်လက်နက်ကင်အဖွဲ့ဦးဆောင်တဲ့ရခိုင်လူမျိုးတွေအတွက်တော့အခွင့်အလမ်းပြက်ပေါ်လာတယ်လို့ဖြစ်စေပါတယ်။
အေးအဖွဲ့ဟာပြီးခဲ့တဲ့နှစ်လေကစပြီးတော့ရခိုင်ပြည်နယ်အတွင်းမှာကိုပိုင်အုပ်ချုပ်ရေးအဖွဲ့တွေကိုစတင်တီထောင်လာနေပြီးပြည်နယ်အတွင်းမှာနေထိုင်ကြတဲ့သူတွေကိုလည်းခိုးမှုဓမြမှုမြေယာငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့ဥပဒေကြောင့်ရဖြေရှင်းတာတွေလုပ်ဖို့အတွက်တိုင်ကြားနိုင်တယ်လို့ပြောကြားခဲ့ပါတယ်။အေးရခိုင်တပ်မတော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကဘင်္ဂလားဒေ့ရှ်နိုင်ငံကပို့သူမာလိုအာလိုသတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့ရခိုင်ပြည်နယ်အတွင်းမှာကိုပိုင်အုပ်ချုပ်ရေးတရက်ကိုဖွဲ့စည်းထားပြီးတရားစီရင်စနစ်တရက်ကိုလည်းထူထောင်ထားတဲ့အကြောင်းဒါပြင်အခွန်စနစ်ကိုလည်းလှုပ်ဆောင်ထားတဲ့အကြောင်းပြောခဲ့ပါတယ်။ဒါဟာဘာမှမထူးဆန်းပဲလက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားအဖွဲ့အလုံးဟာသူတို့ဒေသထဲမှာသူတို့ဘာသာသူတို့ကိုပိုင်အုပ်ချုပ်ရေးအဖွဲ့ရှိတယ်လို့လည်းပြောပါတယ်
။အေးရခိုင်တပ်တော်အနေနဲ့မြန်မာစစ်တပ်ဖက်ကထိထိရောက်ရောက်မအုပ်ချုပ်နိုင်တဲ့နေရာတွေကိုအခွင့်ကောင်းယူပြီးတော့အုပ်ချုပ်နိုင်တယ်လို့ဝင်းလက်ဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုခိုင်ကောင်းဆန်ကပြောပါတယ်။ဘသူကမှစစ်တပ်ကိုမယုံပါဘူး။ဒါကြောင့်အတော်များများကတခုခုဖြစ်ပြီးဆိုရင်အေးအဖွဲ့ကိုအားကိုးကြပါတယ်။ဒါအပြင်မတူညီတဲ့လူမှုအတိုင်းဝိုင်းတွေကြားပြဿနာတစုံတရာဖြစ်လာတဲ့အခါမှာလည်းအခြေအနေတွေပိုးပြီးဆိုးမသွားအောင်အေးအဖွဲ့ကထိန်းချုပ်နိုင်စွမ်းရှိတယ်လို့ခိုင်ကောင်းဆန်ကပြောပါတယ်။အေးအဖွဲ့ဟာဒေသရင်းမှာလည်းယုံကြည်မှုတွေပိုးပြီးရလာနေပါတယ်။ဘင်္ဂလားဒေ့ရှ်သတင်းဌာနနဲ့အင်တာဗျူးမှာတော့ဗိုလ်ချုပ်ထွန်းမြတ်နိုင်ကရွန်ဂျာရင်းနဲ့ဗုဒ္ဓဘာသာရခိုင်တွေကြားကိစ္စတွေကိုလည်းရှင်းလင်းခဲ့ပြီးအားလုံးဟာမြန်မာစစ်တပ်ကိုဆန့်ကျင်နေကြတာကြောင့်ရခိုင်ပြည်နယ်မှာရှိတဲ့သူတွေအားလုံးအတူတကွရှိစေခြင်းနဲ့ပြောခဲ့ပါတယ်။ရခိုင်ပြည်သူအများစုကတော့အေးအဖွဲ့ပေါ်မှာအပြစ်သဘောဆောင်အကောင့်မြင်နေတဲ့အချို့မွတ်စလင်တွေကတော့သူတို့အနေနဲ့အပြစ်ဝယုံကြည်လို့မရကြောင်းနဲ့မြန်မာစစ်တပ်နဲ့အေးအဖွဲ့ကြားအာဏာလွန်ဆွဲဖို့စိုးရိမ်နေကြပါတယ်။
စကောင်စီဘက်ကတော့မွတ်စလင်မျိုးရီကကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေနဲ့ကျေးရွာလူကြီးတွေကိုအေးအဖွဲ့နဲ့မပတ်သက်ဖို့တတိပေးတာတွေလုပ်နေပါတယ်။စကောင်စီတပ်ဖွဲ့ဝင်တွေဟာဒေသခံတွေကိုသဘုံဖွဲ့တွေနဲ့ဆက်ဆက်မှုရှိတယ်ဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥတွေနဲ့ဖမ်းဆီးတရားစွဲတာတွေကိုမကြောက်ခဏဆိုလိုလှုံ့ဆော်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါပြင်အသက်16နှစ်အရွယ်မွတ်စလင်လူငယ်တအူးဖမ်းခံရတဲ့ဒေသခံတောင်းဝန်ရှိသူတအူးအသက်ခံရတာအပါအဝင်မကြသေးခင်ကဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးမွတ်စလင်တွေအတော်များများကစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့အစ္စလာမ်ဘာသာရေးကျောင်းတစ်ခုနဲ့ကျောင်းထဲမှာရှိတဲ့အဆောင်တစ်ခုမိရှုခံခဲ့ရပါတယ်။မနေ့ကဇန်နဝါရီလနဲ့နိုဝင်ဘာ25ရက်နေ့အတွင်းမှာမောင်းနှောဒေသမှာမိလောင်ကျမှု73ကြိမ်ဖြစ်ပွားခဲ့ပြီးတော့အဲ့ထဲမှာ71ခုကတော့မွတ်စလင်ကျေးရွာတွေမှာဖြစ်တယ်လို့တရားဝင်သတင်းထုတ်ပြန်ချက်တွေကဆိုပါတယ်။ရခိုင်ပြည်နယ်ဟာတည်ငြိမ်နေတဲ့ပုံရှိတယ်လို့မြင်ရပါတယ်။ဒါပေမဲ့လက်တွေ့မှာတော့ရခိုင်ပြည်နယ်ဟာအချိန်မီပောက်ကွဲသွားနိုင်တဲ့ဘုံတလုံးလိုဖြစ်နေပြီးမမြင်နိုင်တဲ့ပြဿနာတွေအများကြီးရှိတယ်လို့ရခိုင်ကျောင်းသားသမဂ္ဂအဖွဲ့ရဲ့ဥက္ကဋ္ဌကိုဖုံးပြဖြူကစစ်တွေမျိုးကနေ VOA ကိုပြောပါတယ်
။အေးရခိုင်အဖွဲ့နဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA အဖွဲ့ခေါင်းဆောင်တွေကတော့မကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကိုပြစ်တင်ရှုံချလိုက်ပြီးဒီအကြမ်းဖက်မှုတွေဟာလူတွေကြားမှာစိုးရိမ်မှုတွေဖြစ်လာအောင်လုံဆောင်တာဖြစ်တယ်လို့ပြောလိုက်ပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးပြီးဒေသခံတွေအတွက်လုံခြုံရေးတွေကိုချထားပေးသွားမယ်လို့ပြောပါတယ်ရခိုင်မျိုးသားပါတီ ANP ရဲ့ဘိုးအလုံမှုဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကလည်းလူမှုအတိုင်းဝန်းနှစ်ခုစလုံးမှာရှိနေတဲ့သူတွေကလည်း 2021ခုနှစ်တုန်းကလူမျိုးရေးကြမ်းဖက်မှုတွေဖြစ်မလာအောင်ရည်ကြီးကြီးထားနေကြတာဖြစ်ပြီးလူမှုအတိုင်းဝန်းနှစ်ခုစလုံးမှာရှိတဲ့ခေါင်းဆောင်တွေကအခြေအနေတွေကိုတည်တည်ငြိမ်ငြိမ်ရှိအောင်လှုပ်ဆောင်နေကြပါတယ်လို့ပြောပါတယ
်အခုလက်လောမှာတင်းမာမှုတွေရှိနေပေမဲ့လည်းမွတ်စလင်အတော်များများအတွက်ကတော့စစ်ကောင်စီတပ်တွေဟာသူတို့အတွက်ပို့ပြီးတော့ကြီးမားတဲ့အခြေအမှုဖြစ်နေပါတယ်မြန်မာစစ်တပ်ဟာမြို့ဝင်အထွတ်နေရာတွေမှာလုံခြုံရေးခိတ်တွေကိုချထားပြီးတော့အဲ့ဒီမြို့နယ်ကနေအပြင်ကိုထွက်မယ်ဆိုရင်အစိုးရရဲ့ခွင့်ပြုချက်ပါဖို့လိုတာဖြစ်ပါတယ်။ဒါပြင်သူတို့ဟာတခြားပြည်နယ်နဲ့တိုင်းတွေကိုလည်းခီးသွောလာခွင့်ပိတ်ပင်ခံထားတယ်လို့အိမ်မှာရှိတဲ့မွတ်စလင်တွေကပြောပါတယ်။အေးရခိုင်နဲ့တကိုင်းဘက်ကကျွန်တော်တို့ရွာကိုလာပြီးတော့သူတို့နဲ့ပူးပေါင်းမှုစီးယုံပါတယ်။တကယ်လို့သူတို့အောင်မြင်ပြီးတော့ရခိုင်ပြည်နယ်ကိုလုံးဝထိန်းချုပ်နိုင်ရင်ကျွန်တော်တို့အနေနဲ့တန်းတူအခွင့်အရေးရမယ်လို့ပြောကြောင်းအဒူမာလိန်ကပြောပါတယ်။ကျွန်တော်တို့အနေနဲ့အေးကိုအပြည့်အဝမယုံနိုင်ပေမဲ့လည်းအတော်များများကတော့အခြေအနေကိုစောင့်ကြည့်နေကြပြီးသူတို့အတွက်ပုံမှန်ကောင်းမွန်တဲ့အခြေအနေကိုဖန်တီးပေးနိုင်မဲ့သူတွေဘက်ကိုသွားမှဖြစ်တယ်လို့သူကဆက်ပြောပါတယ်။သူတို့အနေနဲ့တခြားသွားစရာလည်းနေရာမရှိတဲ့အတွက်အခုခါမှမြန်မာစစ်တပ်ကိုရောရခိုင်တပ်မတော်ကိုပါကြောက်နေရပြီးသူတို့ရဲ့အမိန့်တွေကိုလိုက်နာနေရတယ်လို့လည်းပြောပါတယ်ခင်ဗျာ။